ကရင်ပြည်နယ်ကြိုင်းစိတ်ကြီးမြို့နယ်ဖျားသုံးစုမြို့မှာတိုက်ပွဲတွေဖြစ်ပြီးတော့ထိုင်းနယ်ဇက်ကိုဒုက္ခသည်တွေရောက်ရှိလာတဲ့အချိန်မှာတော့မြန်မာထိုင်းနယ်ဇက်ကိုထိန်းချုပ်နိုင်မှုထိုင်းလေတပ်နဲ့ကြီးတပ်တာဝန်ရှိတဲ့သူတွေကနယ်ဇက်လုံခြုံရေးကိုကင်တွယ်နေပါတယ်လို့ထိုင်းဝန်ကြီးချုပ်စရီတာတာဖစ်စင်ကမေလ12ရက်နေ့ကန်ချနာဘူရီခရိုင်လာရောက်ချိန်မှာပြောဆိုလိုက်ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ
်ထိုင်းဝန်ကြီးချုပ်စေတာတာဖစ်စင်နဲ့အတူကာဝေးဝင်ကြီးစူတင်ကလန်ဆန်ပါဝင်တဲ့အဖွဲ့ဟာထိုင်းမြန်မာနယ်စပ်ကန်ချနာဘူရီခရိုင်နောင်လူမြို့နယ်နယ်စပ်စီးပွားရေးဆောင်ကိုမေလ17ရက်နေ့ကစစ်ရဟတ်ရင်နဲ့ရောက်ရှိလာပြီးနယ်စပ်လုံခြုံရေးအခြေအနေတွေကိုလာရောက်စစ်ဆေးခဲ့တာပါနှစ်နိုင်ငံနယ်စပ်လုံခြုံရေးအခြေအနေနဲ့ပတ်သက်လို့ထိုင်းစိုးရရဲ့လှုပ်ဆောင်မှုကိုမေလ12ရက်နေ့မှာသတင်းစာရှင်းလင်းပွဲလုပ်သွားခဲ့ပါတယ်
มีครับมีเวลามีหลอกละหมดแล้วครับมีการพูดคุยตลอดเวลาเมื่อวานผมคุยกับท่านผู้ชาการสถานการณ์ผู้ชาการบอกว่าเรื่องของที่เขามีปัญหากันเนี่ยเรื่องของการที่จะล้นเข้ามาในชายแดนเรารับไม่ได้นะเครื่องบินที่จะบินผ่านน่านฟ้าเรามาก็รับไม่ได้นะห้าม
ท้ายวินิจฉัยก็ท้ายภาษาเนี่ยပြောသွားတာကတော့အချိန်နေအားလုံးကိုထိမ့်ချုပ်ထားနိုင်ပါတယ်ထိုင်းနိုင်ငံအနေနဲ့မြန်မာနယ်စပ်မှာဖြစ်ပွားနေတဲ့စစ်ပွဲတွေကြောင့်မငြိမ်မသက်ဖြစ်မှုတွေဟာထိုင်းနယ်မြေအတွင်းထိပါရိုက်ခတ်လာမှာကိုလုံးဝလက်ခံလို့မရပါဘူးလေချောင်းကျူးကျော်တာပဲဖြစ်ဖြစ်ထိုင်းနိုင်ငံဘက်ကလက်မခံနိုင်ပါဘူးနေဆက်လုံခြုံရေးနဲ့ပတ်သက်ပြီးထိုင်းလေတပ်နဲ့ကြီးတဲ့တာဝန်ရှိသူတွေနဲ့လည်းတွေ့ဆုံပြီးနေဆက်လုံခြုံရေးကိုတိုက်ရိုက်ကင်တွယ်နေပါတယ်ဆိုပြီးပြောသွားခဲ့ပါတယ်ထိုင်းမြန်မာနေဆက်ထိုင်းနိုင်ငံစံခရဘူရီအနီးမြန်မာနိုင်ငံဖျားသုံးစုမှာပြီးခဲ့တဲ့တောက်ကြာနေ့နေ့လယ်ပိုင်းကမြန်မာဘက်မှတိုက်ပွဲတွေဖြစ်ပွားခဲ့တဲ့အတွက်ရာကနန်းရှိတဲ့စစ်ပြေးဒုက္ခသည်တွေဟာထိုင်းနိုင်ငံထဲကိုထွက်ပြေးလာခဲ့ကြတာပါပြားသုံးစုဒေတာကန်100ကျော်လောက်ဟာထိုင်းနိုင်ငံအတွင်းပြေးဝင်လာခဲ့ပြီးထိုင်းဘက်ကအမှတ်134နေကြာစောင့်တဲ့အပါဝင်ရဲတပ်ဖွဲ့တွေကနေဆက်ကိုစောင့်ကြပ်ထားခဲ့ပါတယ်။အခြေအနေတွေကိုတည်ငြိမ်ပြီးတဲ့နောက်နေရက်ကိုပြန်ပို့ခဲ့တာပါ။ဒီအတွက်ကြောင့်နေဆက်လုံခြုံရေးကိုထိုင်းဝန်ကြီးချုပ်ကအလေးထားပြောဆိုသွားတာဖြစ်ပါတယ်။ထိုင်းဝန်ကြီးချုပ်နဲ့အဖွဲ့ဟာကန်ချနာဘူရီခရိုင်စံခရဘူရီမြို့နယ်ထဲမှာရှိတဲ့မွန်တရားလိုခေါ်ဝေါ်တဲ့ဥတ္တရမနုဆန်တရားကိုလည်းတွားရောက်ခဲ့ပြီးဒေသခံတွေနဲ့တွေ့ဆုံကခီးသောလုပ်ငန်းတွေဖွံ့ဖြိုးတိုးတက်နိုင်ရေးကိစ္စတွေကိုလည်းပြောဆိုခဲ့ပါတယ်။ထိုင်းဝန်ကြီးချုပ်နဲ့အဖွဲ့ဟာနေဆက်ကုန်သွယ်ရေးကိစ္စတွေကိုလည်းအလေးထားလာရောက်ကြည့်ရှုခဲ့သလိုထိုင်းမြန်မာနယ်စပ်ကနေမူရစ်ဆေးဝါးတွေဝင်ရောက်လာနေတဲ့အခြေအနေတွေရှိတာနဲ့ပတ်သက်လို့လည်းအထူးကြက်မှတ်စစ်ဆေးလှုပ်ဆောင်သွားမှာဖြစ်တဲ့အကြောင်းကိုလည်းတဆက်တည်းပြောဆိုသွားပါတယ်။ထိုင်းဝန်ကြီးချုပ်နဲ့အဖွဲ့ဟာအမှတ်၉စစ်ဒေသကတာဝန်ရှိသူတွေစစ်ဘက်ဆိုင်ရာအရာရှိတွေနဲ့အတူကချနာဘူရီမြို့မှာလည်းနေဆက်လုံခြုံရေးအစည်းအဝေးပွဲကျင်းပခဲ့တယ်လို့မဲဆောက်ရနောင်ကချနာဘူရီနေဆက်တလျှောက်မူရစေဝါဝင်ရောက်လာနေမှုတွေကိုလည်းရက်ပေါင်း90အတွင်းအပီးသက်ပိတ်ဆို့နှိမ်နှင်းသွားမယ်ဆိုပြီးသတင်းထုတ်ပြန်ထားပါတယ်ရှင်